မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူအခွင့်အရေးချုပ်ဖောက်မှုတွေဆက်လက်ပေါ်ပေါက်နေတာကြောင့်အယက်သားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုလက်ဆဖြောက်ခံရမှုတွေရှိခဲ့တဲ့အကြောင်းလဲမြန်မာနိုင်ငံအခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေကိုကိုးကားပြီးတော့ကုလသမဂ္ဂအသွင်ရေးမှူးချုပ်ရုံးကပြောဆိုလိုက်တာပါ
။ Since the military takeover nearly 6 months ago,The violence carried out by security forces has left at least 930
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့6လတာကာလအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်လုပ်ရတွေကြောင့်အမျိုးသမီးနဲ့ကလေးတွေအပါအဝင်အရက်သား930ထက်မနည်းသေဆုံးခဲ့ရပြီးတော့ထိခိုက်ဒဏ်ရာရသူတွေထောင်ချီရှိပါတယ်။ဒီလိုရက်တွေကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအရေးယူဖို့လဲမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကတောင်းဆိုထားပါတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရုံးရဲ့တွက်ဖက်ပြောခွင့်ရအေဒီကန်နီကိုကပြောဆိုသွားတာပါ။မြန်မာစစ်အာဏာပိုင်တွေကတော့အများပြည်သူအသက်အိုးအိမ်စီးစိမ်ကိုနှောက်ယှက်တဲ့အကြမ်းဖက်တောင်းကျမ်းသူတွေအဖြစ်တုံ့တုံပြီးတော့နှိမ်နှင်းဖန်ဆီးနေကြောင်းဥပဒေနဲ့အညီအရေးယူနေကြောင်းတုံ့ပြန်ထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းခဲ့တာ6လအနီးပါရှိလာပေမဲ့လို့စန့်ကျင်လှုပ်ရှားမှုတွေလက်နက်ကိုင်ပဋိပက္ခတွေလည်းဆက်လက်ပေါ်ပေါက်နေတာပါ။နိုင်ငံရေးမတည်မငြိမ်အခြေအနေတွေကြားမှာပဲကိုဗစ်ကပ်ရောဂါကူးစက်မှုတွေလည်းအဆိုးဆုံးအခြေအနေနဲ့ကြုံရရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းအတာကစိုးရိမ်နေကြပါတယ်။